မကြသေးခင်လတွေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကိုလုံခြုံရေးအကြောင်းပြချက်နဲ့သွာလာခွင့်ရဆိုင်ခဲ့ရကနေအခုခါမှာတော့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းရှိဒေသတွေစီကိုဒီဇင်ဘာလ18ရက်စနေနေ့ကစလို့စားနပ်ရိက္ခာအထောက်ပံ့တွေပေးပို့သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ရေးကော်မတီကကြေညာလိုက်ပါတယ် WFP ဘက်ကအကူအညီသွားပေးမယ်ဆိုတဲ့ရွာတွေအပြင်တခြားမွတ်စလင်ကျေးရွာတွေနဲ့ရခိုင်ကျေးရွာတွေအတွက်လည်းစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်သွားရောက်ကူညီပေးနေသူတွေကဆိုပါတယ်အသေးစိတ်ဆက်သွယ်မြင့်မြန်ထားတဲ့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်လာမယ့်2016ခုနှစ်ဒီဇင်ဘာလ18ရက်နေ့ကနေစလို့ဒီဇင်ဘာလ24ရက်နေ့အထိကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာ WFP အစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒေသတွေကိုစံစီပဲအပါအဝင်လိုအပ်တဲ့စားနပ်ရိက္ခာအထောက်ပံ့တွေပေးပို့သွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်အခုလို WFP ဘက်ကလူသားချင်းစာနာမှုအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးသွားမယ့်အပေါ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်သာသနာရေးရာကောင်စီဌာနချုပ်အဖွဲ့ဝင်ဦးဝင်းထွန်းဆိုကကြိုဆိုလိုက်သလိုရခိုင်ပြည်နယ်တွင်းတခြားမြို့နယ်တွေမှာရှိတဲ့ကျေးရွာတွေအတွက်လည်းစားနပ်ရိက္ခာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ
်နိုင်ငံတကာကရော NGO တွေကအဲဥမာအဓိကအဖြစ်ပြောရတဲ့ WFP ပေါ့နော် WFP ကအဲ့လိုမီးလောင်တဲ့ရွာတွေကိုပဲစီးရင်သွင်းနေကြမီးမလောင်တဲ့ရွာတွေရှိတယ်ဥမာအဖြစ်ကြောက်တော်မှာဆိုလည်းတခြားရွာတွေရှိတယ်ညောင်ဦးမှာဆိုလည်း73ရွာရှိတာကိုမြောက်ဦးမှာမိလောင်တဲ့900ဆို7900လောက်ကမိမလောင်ပေမဲ့လည်းမိလောင်တဲ့အတိုင်းပဲဘာမှမထိုးသူတို့မှာအိမ်ရှိတာပဲရှိတယ်ကျန်တာဒီဈေးဝယ်တာတို့သူတို့ရဲ့အလုပ်ကိန်းတွေပါလေလုံးလုံးမရတဲ့ပုံမှာသူတို့လည်း IDB နဲ့စိတ်မထူးတဲ့ကျွန်တော်တို့ကအဲ့ဒီရွာတွေကိုတော့ဟိုကျွန်တော်တို့ဘက်ကနေတက်နိုင်သလောက်ပေါ့နော်ဟိုဆန်တို့စီတို့အဲ့လိုမျိုးလေးတွေလုပ်ပြရတဲ့သဘောတွေတော့ရှိတယ်ဗ
ျဒုက္ခသည်အများပြားရှိနေတဲ့ရခိုင်ပြည်နယ်ထဲမှာငိုကရှိပြီးသားမွတ်စလင်နဲ့ရခိုင်ဒုက္ခသည်တွေအပြင်မကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နီးစပ်ရာဘေးလွရာတိမ်းချောင်နေရစေဒေသခံပြည်သူတွေအတွက်လည်းစားနပ်ရိက္ခာအခက်အခဲတွေရှိနေပေမဲ့အကူအညီတွေမရဘူးလို့ရခိုင်ပြည်နယ်တွင်းကရခိုင်ကျေးရွာတွေအထိလိုက်ပြီးတော့ကူညီထောက်ပံ့ပေးနေတဲ့လူမှုဖွဲ့စည်းတွေကတခုဖြစ်တဲ့ဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာကိုစောစောထွန်းကလည်းအခုလိုပြောပါတယ်
အခုအဲ့ဒီရော်တွေကိုထောက်ပံ့မယ်ဆိုတာကဘလို့ပေါ်တော့ဘလို့ကတိထောက်ပံ့ရတယ်ပေါ့ဥမာဒေသခံထောက်ပံ့မှလာဒါမှမဟုတ်ရှိနေပေအဲ့ဒီကျေးရွာကလည်းအကုန်ထောက်ပံ့မှလာဒါလည်းဘာမှမသိကြဘူးတော့ကျွန်တော်ရခိုင်ဒုက္ခသည်တွေကအဲ့ဒီမှာတပီမဲမဲဆက်ပြီးခက်ခဲပြီးတော့ဒီထောက်ပံ့လို့နေတဲ့ကြည့်ရခိုင်တွေဖြစ်ဒီပေါ်တော့ဒါပေမဲ့အစီအစဉ်ကဒီ NGO တွေဆိုတော့ဒီ WFP တို့ကငွေကိုသူတို့ကူညီထောက်ပံ့ပေးနေတဲ့ဒီရော်တွေကိုထောက်ပံ့ကူညီဖို့အတွက်သူတို့ကဒီကြားလာလို့ပဲကျွန်တော်ကနားလည်ပါတယ
်အစ္စလမ်သာသနာရေးရာကောင်စီကဥဝင်ထွန်းဆိုကလည်းမွတ်စလင်ကျေးရွာနေဒေသခံတွေအတွက်လုံခြုံရေးတင်းကျပ်လို့သွာလာရေးအခက်အခဲဖြစ်တယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းကြုံနေရတဲ့အနေအထားမှာအခုလို WFP လို့ကုလနိုင်ငံတကာအဖွဲ့အစည်းအပြင်ပြည်ရင်းပြည်ပအလှရှင်တွေဘက်ကလည်းအလှပစ္စည်းတွေလွတ်လွတ်လပ်လပ်ပေးပို့နိုင်မှုစ조사နေကြရတဲ့အခြေအနေအခုလို့ရှင်းပြပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာကဥမာဖြင့်မောင်းတော်တို့ဘူးတီတော်တို့ဆိုရင်တော့အခုမှဒီနောက်ပိုင်း2016ထဲမှာသူတို့စီမှာမီးရှို့ခံရတာလည်းရှိတယ်လေရွာတွေကဥမာသွားရေးလာရေးနေထိုင်ရင်ဥမာမောင်းတော်မှာဆိုရင်တော့ majority ကဒီမဆင်အများစုဖြစ်နေတော့သူဆိုင်ရန်တွေပဲတော့ဖွင့်လို့ပြုလို့တော့ရတယ်ဒါပေမဲ့ဟိုအရင်လိုလွတ်လွတ်လပ်သွားလို့လာလို့မရတဲ့အပါအဝင်နောက်တစ်ခါဟိုအလုပ်လုပ်လို့မရတဲ့ပုံမှာသူတို့မှလည်းစာဝန်တွေရေးအဆင်ပြေတာရှိတယ်ဥပမာစစ်တွေတို့ကြောက်တော်တို့မြောက်ဦးမင်းပြမြေပုံပေါ့နော်မြေပုံကတော့အဆိုးဆုံးပေါ့မြေပုံကတော့တောင်ပေါ်ရောက်သွားတယ်ဒါပေမဲ့သူတို့ကတော့ IDP ဖြစ်သတ်မှတ်တယ်အဲ WFP ကသူတို့ကတော့စာရင်းချပေးတယ်ဒါပေမဲ့သူတို့ပေးတာဥပမာဆန်ပေးတယ်စီပေးတယ်အဲ့လိုပြီးတော့ဒါပေမဲ့သူတို့မှဆန်နဲ့စီနဲ့တင်မဲ့မရဘူးလေတောင်ပေါ်ရောက်သွားတယ်ဘာမှမရှိတဲ့နေရာဖြစ်တဲ့နောက်ဆုံးကျွန်တော်ဒီကနေဥပမာကစွန်ရွက်ပြိုးပြင်လေးတွေကိုရှင်မောင်ရွက်ပြိုးပြင်လေးတွေကိုအဲ့လိုမျိုးတွေပေးပြီးတော့မှပြန်ဆိုင်ပြီးစားရတဲ့သဘောတွေတော့ရှိတယ
်အော်တိုဘာလာအတွင်းရဲကင်းစခန်းတွေနဲ့နေကြားဆောင်စခန်းတွေကိုလူဝင်အားနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေလို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ခံထားရတဲ့ကျေးရွာတွေကပြည်သူတွေအနေနဲ့အခုချိန်မှာတော့ဒေသရင်းစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလုံခြုံရေးတာဝန်ယူထားပေမဲ့ရေချေလုံခြုံရေးဘလောက်အာမခံချက်ပေးနိုင်မလဲဆိုတဲ့အပေါ်စိုးရိမ်နေတဲ့အနေအထားဖြစ်တယ်လို့ဝင်းလက်ဖောင်ဒေးရှင်းကကိုစောစောထွန်းကဆက်ပြောပါတယ
်။စိုးရိမ်မှုတော့သူတို့မှရှိခဲ့တော့မှာပဲဒါပေမဲ့လောလောဆယ်မှာတော့တို့တို့ကအေးချမ်းတည်နေတဲ့တဖို့တော်ချီတွေပေါ့အဲဒါပေမဲ့ငွေအနေနဲ့ပြောင်းပြီးလို့ပြောဖို့ကတော့ခက်ပါတယ်ခင်ဗျာ
လာမယ့်ဒီဇင်ဘာလ18ရက်နေ့ကနေစလို့အသေးချောင်းဒါပိုင်းဘောတူပါပေါတော်အုံတော်ကြီးစေတမကြီးတက်ကဲပြင်းတိမ့်ဖုံးတန်ဆက်ယုံစုစားတဲ့ကြေးရွာတွေကို WFP ရဲ့အစီအစဉ်နဲ့တွားရောက်ထောက်ပံ့ပေးပို့သွားမှာဖြစ်တဲ့ဆိုတာကိုကြေးရွာတွေစီကိုထောက်ပံ့ပေးမဲ့စံစီပဲရိက္ခာတွေရောက်မဲ့ရက်စွဲနေရကိုပါနိုင်ငံတော်သမ္မတရုံးကပူတွဲထုတ်ပြန်ထားတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့ပေးဖို့ နဲ့ဒေသရင်းအခြေအနေမှသိရှိနိုင်မှုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့တွေကိုတွားခွင့်ပေးဖို့ကုလနဲ့နိုင်ငံတကာကအစိုးရကိုတိုက်တွန်းနေချိန်မှာပဲအခုလိုမျိုး WFP ရဲ့အစီအစဉ်နဲ့တွားရောက်ထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်ကိုအစိုးရကကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်။